ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကျခံရပြီးတဲ့ပြည်နယ်14ခုကမြန်မာရှေ့ပြောင်းလုပ်သား183ဦးကိုဒီကနေ့နေ့လယ်ပိုင်းမှာရန်နောင်းမြို့ကနေကော့တောင်းမြို့ကိုပြန်ပို့ခဲ့ကြောင်းကော့တောင်းမြို့ပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့ပြောင်းလုပ်သမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ဒီဟိုဟာဘောနော်ကိုရင်းနဲ့ကြောင်းမင်းမကြောင်းဒီထိုင်းတောင်ပိုင်းမှာဆက်လက်ပြည်နယ်ဖမ်းခံရတဲ့လူသမားတွေအားလုံးပေါင်းလို့186ဦး၊ဒါမှမဟုတ်အမျိုးသမီး2ဦး၊မျိုးမီး2ဦးနဲ့ကျန်တဲ့ဦးတော့ကျန်ခဲ့တာပေါ့182ဦးပြန်ပို့လာတယ်။အဲ့ဒါကြီးခွဲတော့ပြန်ပို့ရခြင်းမှဒီမှာ12နိုင်လားလက်ခံကျူဆိုတာပေါ့နော
်။ဟုတ်
ကဲ့။ဒီလိုပြီးတာနဲ့သူတို့ကျမိတ်ဆက်ဆောင်မှုတွေလုပ်ပေးတယ်။ COVID-19 ဆက်သေးတယ်။ပြီးလို့ရှိရင်ဖြားနေအရက်ဒေတာဆိုရင်ကျွန်တော်တို့ကားနဲ့စီစဉ်ပြီးတော့သူတို့ရဲ့မိမိဒေတာကိုအပေါ်နောက်စီနေဆောင်ရွက်ပေးတာဖြစ်ပါလေ
။ဖမ်းဆီးခံရသူအများစုဟာတရားမဝင်အထောက်ထားမဲ့ဖမ်းဆီးခံရသူတွေဖြစ်ပြီးနယ်စပ်ချက်ကျော်တာကြောင့်ဖမ်းဆီးခံရတာဖြစ်တယ်လို့လည်းဦးမိုးဝေကပြောပြပါတယ်
။အများအပြားကဒီဆိုင်းစံနမဆော်တာရဲ့အလုပ်ချင်းမတူတာလေအဲ့ဒီမျိုးတွေဖမ်းခံရတာများတယ်ဆိုတော့များအများအပြားကတော့ကျွန်တော်တို့နယ်စပ်ချက်ကျော်ပြီးတော့ဒီတရားမဝင်သွားတဲ့လမ်းကြောင်းလူတွေကများတယ်ခင်ဗျာ
။သူတို့ဟာထိုက်တောင်ပိုင်းကအချုပ်တွေမှာပြစ်ဒဏ်ကျခံရပြီးတာကြောင့်ထိုင်းအနာပိုင်းတွေကမြန်မာပြည်ဘက်ကိုပြန်ပို့ခဲ့တာဖြစ်ပါတယ်။သူတို့ကတော့ရနောင်းမြို့ကဆက်လီနဲ့ကော့တောင်းမြို့ကိုပြန်ပို့ခဲ့တာပါ။နေရက်ပြန်ပို့ခံရသူတွေထဲမှာမြန်မာနိုင်ငံသားအမျိုးသမီး49ဦး၊အမျိုးသား129ဦးပါဝင်ပါတယ်။အခုဆိုရင်ဒီလပိုင်းအတွင်းမှာ600လီးပါးလောက်ပြန်ပို့နိုင်ခဲ့တာဖြစ်ပြီးဇွန်လအတွင်းမှာတော့အခုပြန်ပို့တာဟာပထမဆုံးအကြိမ်လေးဖြစ်ပါတယ်ရှင်။